ထိုင်းနိုင်ငံမှာဗီဇာပြောင်းအိုမီကရွန်ပိုးသည့်တွေ့တဲ့လူနာရှိလာပြီလို့ထိုင်းကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။အဲဒီလူနာဟာစပိန်နိုင်ငံကတဆင့်ဝင်ရောက်လာတဲ့အမေရိကန်နိုင်ငံသားတဦးဖြစ်တယ်လို့လည်းဆိုပါတယ်။ထိုင်းခြေဆိုင် VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ကြာ။
တိုင်းနိုင်ငံအတွင်းဗီဇာပြောင်းကိုဗစ်ရောဂါအသစ် Omicron စောင့်ကြည့်မှုနဲ့ပတ်သက်လို့ဖြစ်ထွန်းတိုးတက်မှုတွေကိုထိုင်းကျန်းမာရေးဝန်ကြီးဌာနကဒီကနေ့မှပဲအသိပေးကြေညာခဲ့ရမှာဗီဇာပြောင်းကိုဗစ်ရောဂါအသစ် Omicron ပိုးတွေ့တဲ့လူနာတွေ့ရှိပြီဆိုပြီးဆိုခဲ့ပါတယ်။ကုသရေးသိပ္ပံညွှန်ကြားရေးမှူးချုပ်ဒေါက်တာစူပါကစ်စီရီလိုက်ကတော့ထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ
်။
ထိုင်းနိုင်ငံမှာပထမဆုံးတွေ့ရှိတဲ့ဗီဇာပြောင်းကိုဗစ်ရောဂါအသစ် Omicron လူနာဖြစ်ပါတယ်။နောက်ထပ်လည်းထပ်ပြီးတော့တွေ့နိုင်ပါသေးတယ်။ပြည်သူလူထုအနေနဲ့သိပြီးတော့စိုးရိမ်ပူပန်မှုတွေမဖြစ်ဖို့ပြောပြပါတယ်ဆိုပြီးပြောဆိုသွားခဲ့တာပါ။ Omicron ကူးစက်ခံရသူဟာစပိန်နိုင်ငံကနေတဆင့်ထိုင်းနိုင်ငံကိုဝင်ရောက်လာတဲ့အမေရိကန်နိုင်ငံသားတဦးဖြစ်ပြီးသူ့ကိုနိုဝင်ဘာလ30ရက်နေ့မှာနမူနာစစ်ဆေးရမှာဗီဇာပြောင်းကိုဗစ်ရောဂါအသစ်အိုမီခရွန်ဖြစ်နိုင်ခြေ 99.6 ရာခိုင်နှုန်းမြင့်မားခဲ့တယ်လို့ဆိုပါတယ်။ဒီသမလာ3ရက်နေ့ထပ်မံဆက်စည်းချက်အရထိုင်းနိုင်ငံမှာပထမဦးဆုံးတွေ့ရှိတဲ့ဗီဇာပြောင်းကိုဗစ်ရောဂါအသစ်အိုမီခရွန်လူနာဖြစ်ပေကြတလောက်ဖြစ်နေပြီဆိုပြီးညွှန်ကြားကပြောဆိုခဲ့ပါတယ်။စိတ်သိပ္ပံဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာစူပါဂရစ်ပြောဆိုထားတဲ့အထက်မှာအသက်35နှစ်အရွယ်အမျိုးသားတဦးထိုင်းနိုင်ငံကိုရောက်ရှိလာချိန်မှာထိုင်းဘက်ကကိုဗစ်စစ်ဆေးတဲ့RT-PCR ဆက်သက်မှုလုပ်ခဲ့ရမှာတော့ဗီဇာပြောင်းကိုဗစ်ရောဂါအမျိုးအစားတစ်ကိုတွေ့ရှိခဲ့ကြောင်းပြောကြားခဲ့ပါတယ်။ရောဂါထိန်းချုပ်ရေးဌာနအကြီးအကဲဒေါက်တာအိုပတ်က Omicron ပိုးကူးစက်ခံရသူဒီစီးပွားရေးသမားဟာထိုင်းနိုင်ငံကိုမရောက်ခင်တနည်းအလိုမှာစပိန်မှာနေထိုင်ခဲ့တဲ့အမေရိကန်နိုင်ငံသားဖြစ်ကြောင်းပြောကြားခဲ့ပါတယ်။ဒီအမျိုးသားဟာလူမလာ28ရက်နေ့မှာစပိန်မှာ RT-PCR ဆက်သက်မှုကိုခံယူခဲ့ပြီးအာရဆော်ဘာများနိုင်ငံကနေတချင်းထိုင်းနိုင်ငံကိုထွက်ခွာလာခဲ့ကြောင်းဒေါက်တာအိုပတ်ကပြောကြားခဲ့ပါတယ်။သူဟာဂျွန်ဆန်အန်ဂျွန်ဆန်ကဝယ်ဆေးထိုးပြီးသားသူလို့လည်းဆိုပါရယ်။ပြီးခဲ့တဲ့တောက်တာနေကောင်ကတော့သူ့ကိုအသေးစိတ်ဆက်ဆဲမှုလုပ်ခဲ့ပြီးအခုလက်ရှိဆေးရုံမှာဆေးကုသမှုခံယူနေတယ်လို့လည်းပြောကြားခဲ့ပါတယ်။ထိုင်းနိုင်ငံမှာတော့ဗီဇာပြောင်းကိုဗစ်ရောဂါပိုးသည့် Omicron ကိုအနည်းကစောင့်ကြည့်နိုင်ဖို့ထိုင်းနိုင်ငံရဲ့လက်ဆက်တည်းရဲ့လုံခြုံရေးကိုတိုးမြင့်ပြီးအထူးကျက်မှတ်ဆက်ဆဲဖို့နဲ့နိုင်ငံသားတွေကိုကျန်းမာရေးအရာပြန်လည်တင်းကျပ်စွာဆက်ဆဲဖို့တွေကိုထိုင်းဝန်ကြီးချုပ်ပရာယုတ်ကျန်ဦးချာကနိုဝင်ဘာလ30ရက်နေ့ကဌာနဆိုင်ရာတွေကိုညွှန်ကြားချက်ထုတ်ပြန်ထားပါတယ်။ဗီဇာပြောင်းကိုဗစ်ရောဂါပိုးသည့် Omicron ထိုင်းနိုင်ငံထဲဝင်ရောက်ကူးစက်တက်နေတာကိုကောက်ရတဲ့အနေနဲ့အာဖရိကရှေ့နိုင်ငံကခီးသွားတွေကိုပြည်ဝင်ခွင့်မပြုတော့ပေမဲ့ပြီးခဲ့တဲ့နှစ်ပတ်အတွင်းအာဖရိကနိုင်ငံတွေကနေဝင်လာတဲ့ခရီးသွား800နီးပါးရှိခဲ့တာပါ။ဒီအတွက်ထိုင်းပြည်သူတွေကြားစိုးရိမ်ပူပန်မှုတွေရှိနေတယ်လို့မြန်မာအလို့သမားတွေကြားမှာလည်းကူးစက်မှုအစ်စ်တွေဖြစ်လာရင်အရင်လိုအလို့တွေတိတ်ပစ်လိုက်မှအလို့တွေထိခိုက်လာမှာကိုစိုးရိမ်မှုတွေရှိနေတယ်လို့လည်းအလို့သမားရေးဆောင်ရွက်နေသူတွေကပြောဆိုခဲ့ပါတယ်။ထိုင်းနိုင်ငံမှာမြန်မာရှေ့ပြောင်းလို့သမားသုံးသန်းချက်မနဲ့အလို့လောက်ကနေကြတာဖြစ်ပြီးထိုင်းနိုင်ငံအတွင်းကိုဗစ်ကူးစက်မှုတွေဖြစ်ချိန်မှာတော့မြန်မာလူထုမှာသိန်းကျပ်လောက်ကိုဗစ်ကူးစက်မှုတွေဖြစ်ခဲ့ပါတယ်ရှင်။